ော့ဒီမြန်မာနိုင်ငံနဲ့ဖိလစ်ပိုင်ပေါ့နိုင်ငံရေးနောက်ခံတမိုင်းကြောင်းဒီနှစ်ခုကိုအရင်ဆုံးနှိုင်းရှင်ပြီးတော့သုံးသပ်ပေးပါ။
တူရာလည်းရှိရယ်ကွာရာလည်းရှိပါတယ်။အဓိကအပြင်နှစ်နိုင်ငံလုံးဟာဥရောပတိုက်သားတွေရဲ့ကိုလိုနီဖြစ်ခဲ့ကြတယ်။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံဟာစပိန်ရဲ့ကိုလိုနီအဖြစ်နှစ်ပေါင်း300နေခဲ့ရတယ်။မြန်မာနိုင်ငံကတော့ British Colony အဖြစ်နှစ်100လောက်နေခဲ့ရတယ်။အဲ့နှစ်ပေါင်း300အတွင်းမှာဖိလစ်ပိုင်နိုင်ငံဟာအတော်လေးပြောင်းလဲသွားပါတယ်။သူတို့တနိုင်ငံလုံးဟာကက်သလစ်ဘာသာဝင်တွေဖြစ်သွားကြတယ်။ဘာသာရေးဟာသိအရေးပါတဲ့အခက်အခဲတခုဖြစ်လာတယ်။နောက်ပြီးတော့စပိန်အုပ်ချုပ်တဲ့နှစ်ပေါင်း300လောက်အုပ်ချုပ်ပြီးတဲ့နောက်မှာ16ရာစုပြီးပြီးတော့19ရာစုဘက်ကိုယွန်းလာတဲ့ကလေးကဒီအနောက်နိုင်ငံတွေမှာထွန်းကားလာတဲ့ liberal အယူဆတို့နောက်ပြီးတော့အမျိုးသားရေးအစီတို့ရယူခဲ့ပါတယ်သူတို့နောက်ပြီးတော့ဒီစပိန်တွေရဲ့စီးပွားရေးဘာညာနဲ့လှုပ်ရင်းနဲ့ဖိလစ်ပိုင်နိုင်ငံမှာလူလတ်တန်စာအတော်လေးစတင်ပြီးတော့ထွန်းကားခဲ့ပြောပါလိမ့်မယ်မြန်မာနိုင်ငံမှာတော့အဲ့လိုမဖြစ်ခဲ့ပါဘူးအင်္ဂလိပ်လက်ထက်မှာမြန်မာနိုင်ငံမှာအဓိကကြီးပွားခဲ့တဲ့ဆိုတဲ့နိုင်ငံသားတွေပေါ့လေဟိုဘက်ကတင်သွင်းလာတဲ့လူတွေသာအဓိကဖြစ်ပါတယ်ဆိုတော့အတော်လေးကွာပါတယ်လူလတ်တန်စာဖုံဖြူမှုလည်းပဲအဲ့လိုမရှိခဲ့ပါဘူးနောက်ပြီးဘာသာရေးအဖြစ်လည်းမပြောင်းလဲခဲ့ပါဘူးမြန်မာရေးအစဉ်လာပဲရှိလာခဲ့ပါတယ်ဆိုတော့တူရာချင်းကတော့အဲ့လိုပဲပေါ့လေသူတို့ကတော့စပိန်ကိုတခါတော်လှန်တယ်နောက်ပြီးတော့စပိန်နဲ့အမေရိကန်စစ်ပွဲဖြစ်ပြီးတော့ဖိလစ်ပိုင်ဟာအမေရိကန်လက်ထက်ကိုရောက်သွားပြန်တယ်အမေရိကန်တခါဆက်တော်လှန်တယ်နောက်ဒုတိယကမ္ဘာစစ်ရောက်လာတော့အမေရိကန်နဲ့ပေါင်းပြီးတော့ဂျပန်ကိုတော်လှန်တယ်စသဖြင့်စဉ်စဉ်သူတို့မှာမြန်မာနိုင်ငံမှာလည်းအင်္ဂလိပ်ကိုတော်လှန်တယ်ဂျပန်တော်လှန်တယ်ဘာညာစသဖြင့်တော့သူတို့အကြံပြင်းနှိုင်းရှင်တော့အဲ့လိုတူရာရောမတူတာရောတွေ့ရမှာဖြစ်ပါတယ်
ဆိုရင်မြန်မာစစ်တပ်နဲ့ဖိလစ်ပိုင်စစ်တပ်ပေါ့ဘယ်လိုကွာခြားချက်တွေရှိပါလဲဒီအုပ်ချုပ်ရေးဘိုင်းမှာစစ်တပ်အနေနဲ့ဘလောက်အတိုင်းအတာထိဝင်ပြီးတော့ဆက်ဖက်တာတွေရှိပါသလဲ
စစ်တပ်ချင်းကတော့ပေါင်းစုံနှိုင်းညင်ဒါကတော့မြန်မာနိုင်ငံရဲ့စစ်တပ်ကဒုတိယကမ္ဘာစစ်ပြီးရဲဘော်သုံးကြိမ်ကစပြီးတော့ဒီအခြေတည်တယ်ဆိုတော့ဂျပန်စီကအဲ့ဒီတော့ဂျပန်ဟာလည်းပဲအခုတော့ဒီမိုကရက်တစ်ဂျပန်မဟုတ်ပါဘူးဖက်ဆစ်ဂျပန်စီကတည်တည်လာတဲ့စစ်တပ်ဖြစ်ပါတယ်အင်္ဂလိပ်ကလလေးပေးကန်ဒီမှာဂန္ဒီစာချုပ်ရသူတို့ train ဗိုလ်ချုပ်တွေနောက်ပြီးကရင်မျိုးသားဗိုလ်ချုပ်တွေဘာညာအများကြီးထားခဲ့ပြင်မဲ့လည်းပဲနောက်ပိုင်းမှာဂျပန်လေ့ကျင့်မှုနဲ့အချိန်တက်လာတဲ့ဗိုလ်ချုပ်နေဝင်ကသူ့လူတွေဟိုလူတွေကိုဖယ်ပြီးတော့သူ့လူတွေနဲ့အစားထုတ်လာတာတွေ့ရပါတယ်ဖိလစ်ပိုင်စစ်တပ်ကတော့အမေရိကန်ကိုတော်လှန်နေတော့မှာပေါ့လေအမေရိကန်ကိုစပိန်လောက်ကအမေရိကန်လောက်ကိုပြောင်းပြီးတော့အမေရိကန်ကိုတော်လှန်နေတော့မှာအမေရိကန်နဲ့အပေးယူလုပ်ပြီးတော့သူတို့ကို Commonwealth ဆိုခေါ်တော့သူတို့အမေရိကန်ရဲ့ဒဏ္ဍာရီနိုင်ငံတစ်ခုဖြစ်နေဆိုပြီးတော့ထားပြီးတော့စစ်တပ်ကိုလည်းသူတို့အများကြီးလေ့ကျင့်ပေးပါတယ် American train တွေအများကြီးဖြစ်လာတယ်။နောက်ဂျပန်ကျူးကျော်လာတဲ့အခါဂျပန်ကိုထုခံတွန်းလှန်ရတဲ့အခါမှာ American ဗိုလ်ချုပ်တွေကို၌ကဗိုလ်ချုပ်ကြီးဒီ Pacific ဒေသရဲ့စစ်တင်တဲ့ဗိုလ်ချုပ် Douglas MacArthur ကိုရိုင်းအဲ့မှာကြီးကျက်ပြီးတော့သူကခေါင်းဆောင်ပြီးတော့လေ့ကျင့်ပေးခဲ့တယ်။ပထမအချိန်အနည်းငယ်နေမိမယ်သူတို့ဟာ American train ကိုအများကြီးရလို့ပြောမှာပါသူတို့ဒါမြန်မာစစ်တပ်နဲ့ဖိလစ်ပိုင်စစ်တပ်နဲ့အဓိကအဖြစ်အလို့ကွာတာတွေ့ရပါတယ
်။ဒါဆိုရင်ဒီနေရာမှာပေါ့အရင်ဒီသမရဟောင်းမာကိုစ်လက်ထက်အာနာရှင်စနစ်နဲ့မြန်မာနိုင်ငံမှာတချင်ရဦးနေဝင်းအာနာရှင်စနစ်ဒီပေါ်မှာဘယ်လိုနှိုင်းရှင်နိုင်ပါလဲဆရာ
။ဘုရားစစ်တပ်ချင်းကွာတဲ့ဆိုတာထဲမှာအဲ့ဒါလည်းပဲအဓိကအကြောင်းတစ်ချက်ဖြစ်ပါတယ်။ဖိလစ်ပိုင်မှာမာကိုစ်ကစစ်ဗိုလ်ချုပ်မဟုတ်ပါဘူး။သူကအရသာရွေးကောက်ခံပြီးတော့သမရစစ်တပ်နှစ်ကြိမ်ရရှိတယ်တတိယအကြိမ်မှာသူကဆက်ပြီးနေကျင်တဲ့အတွက်ကြောင့်သူကစေုပ်ထူရေးကျင်ရတယ်ဆိုတော့လုတ်လိုက်တယ်။ဒါပြီးတော့ဆိုတော့စစ်တပ်ဟာဘာပဲပြောပြောသူ့ရဲ့လက်အောက်ကဖြစ်ပါတယ်။အရသာကောင်းဆောင်ရဲ့လက်အောက်မှာဖြစ်တယ်။ဆိုတော့မြန်မာနိုင်ငံမှာကြတော့68ကစပြီးတော့ဗိုလ်ချုပ်နေဝင်ကအာဏာသိမ်းလိုက်တော့သူ့အပေါ်မှာဘယ်သူမှမရှိဘူးသူပဲရှင်ဖြင့်လုတ်တော့တာပဲ။အကုန်လုံးတိုင်းပြည်ရဲ့အာဏာသုံးရအကုန်သူ့လက်ထက်မှာရောက်တာပဲ။သူခိုင်းသူဖြစ်တာပါပဲ။အုပ်ချုပ်ရေးစီမံခန့်ခွဲရေးတရားစီရင်ရေးဥပဒေအကုန်သူ့ပဇာကထွက်တာအာဏာဖြစ်သွားတယ်။so now သူခေကုံလို့သူ့ကိုဖြုတ်လိုက်တဲ့အခါမှာတက်လာတဲ့လူကလည်းထူရီးလောက်ပဲဟိုတို့နေဝင်နေရမှာအစားထိုးပြီးတော့သူတို့လည်းအဲ့လိုအနာချုပ်ခံကြရတာအခုထိပါပဲမြန်မာနိုင်ငံမှာဒီသံတရားမပြတ်သေးပါဘူးစစ်တပ်ရဲ့သံတရားအဲ့ဒါအောင်လည်းပြတ်တာဖြစ်တာပေါ့ဖိလစ်ပိုင်စစ်တပ်ရဲ့အထူးကြဆုံးနဲ့သမိုင်းတွင်ရမဲ့လူရတစ်ခုကတော့1946မှာဖြစ်တဲ့ People's Power Revolution ပြည်သူအနာတော်လှန်ရေးမှာပြည်သူဘက်ကိုကူကြောင်းခဲ့တာပဲဖြစ်ပါတယ်ဘုဒ္ဓတီဖီဒရာမော့စ်နဲ့အဲဒီတော့ကာကွယ်ရေးအန်ရီလေးတို့ပြည်သူတော်လှန်ရေးဘက်ကိုကူပြောင်းပြီးတော့အနာရှင်သမရမာကုစ်နဲ့သူရဲ့ညာလေယုံဘုဒ္ဓတီဖေဗီယန်ဗိုင်ရိုဆန့်ကျင်ခဲ့ပါတယ်။
ဒါဖိလစ်ပိုင်စစ်တပ်ရဲ့အထူးကြဆုံးတဲ့သမိုင်းမှာတွင်ရတဲ့လူရပါပဲအဲဒါကြောင့်လည်းအဲ့ဒီဖိလစ်ပိုင်ရဲ့ People's for Tolerance ဆိုတာဟာလူထုအနာတော်လိုင်းရာတစ်ကမ္ဘာလုံးမှာဒီမိုကရေစီတောင်းဆိုရဲလှုပ်ရှားမှုတွေတစ်ကမ္ဘာလုံးကလာလူခိနှိတ်ခံနေရတဲ့ပြည်သူတွေဒီမိုကရေစီလူကျင်တဲ့လူတွေအတွက်အထူးအတက်စရာလည်းဖြစ်ခဲ့ပါတယ်မြန်မာနိုင်ငံစစ်တပ်မှာတော့အဲ့လိုမျိုးမကြုံခဲ့ရပါဘူးမကြုံခဲ့သေးဘူးပေါ့လေဆိုတော့စစ်တပ်ထဲမှာအုတ်ခြေကစပြီးတော့ professional စစ်တပ်ပေါ့ပြည်သူကိုအလုပ်ကျွေးပြုမယ်ဒီဘက်ကမမမမရက်ဒီမယ်ဆိုရဲအစီတရားကဖိလစ်ပိုင်စစ်တပ်မှရှိတယ်လို့ပြောမှဖြစ်ပါတယ်
။ဒါဆိုရင်ဒီနေရာမှာလူမျိုးရေးဘာသာရေးကွဲပြားမှုတွေနဲ့ပတ်သက်ပြီးတော့ကင်တွယ်တဲ့နေရာမှာရောဘလို့ကွဲပြားမှုတွေရှိပါလဲ
။အဲ့လိုကင်တွယ်တဲ့နေရာမှာအဲ့လူမျိုးရေးဘာသာရေးကွဲပြားမှုကဖိလစ်ပိုင်မှာအဓိကကတော့မိုရိုတောင်ပိုင်းကမင်နနာဘက်ကမွတ်စလင်တွေရဲ့ခွဲထွက်ရေးခွဲဘက်ကမလေးကျွန်းစီဘက်ကကျွန်းစီဘက်လူတွေနဲ့ဆက်နယ်ရယ်ဆိုပြီးတော့ပြောကြတယ်ပေါ့လေအဲ့ဒီမွတ်စလင်တွေပြဿနာရှိပါတယ်အဓိကပြဿနာကအဲ့ဒါပဲဆိုတော့မြန်မာနိုင်ငံမှာကတော့အခုမှနောက်ပိုင်းမှာပေါ်လာတဲ့အဲ့ဒီရိုဟင်ဂျာပြဿနာတက်အရင်ကတော့တိုင်းရင်းသားလွတ်လပ်ရပြီခဲ့တာတိုင်းရင်းသားတွေရဲ့မတူကွဲပြားမှုနဲ့သူတို့အခွင့်အရေးတိုက်ပွဲဝင်လာတဲ့ပုံများတော့မြန်မာနိုင်ငံရဲ့လူမျိုးရေးဒီဘက်ကပုံပြီး complex ဖြစ်တယ်ပုံမဆုပ်ထွေးပါတယ်ဖိလစ်ပိုင်ကိစ္စလောက်မရှိပါဘူးဆိုဖိလစ်ပိုင်မှာကြတော့အဲ့ဒါကိုမိုရိုနဲ့သူတို့အပေးရလို့ပြီးတော့နှိမ့်တိုင်းလိုက်ပြေလဲလိုက်မကြာခဏဖြစ်တယ်ကိုပိုင်အုပ်ချုပ်ခွင့်ပေးတယ်ပေးတဲ့ဟာကိုတချို့ကလက်ခံတယ်တချို့ကလက်မခံဘဲနဲ့ဆက်တိုက်တယ်နောက်တော့သဘောတူညီမှုရတယ်အဲ့ဒါမျိုးတွေမကြာခဏတော့ဖြစ်နေတယ်မြန်မာပြည်မှာကြတော့အဲ့လိုသဘောတူညီမှုရရှိရဲ့အခြေအနေဟာအင်မတန်မှနေပါပါတယ်သို့တော်လည်းပဲတခုရှိတာကတော့ဖိလစ်ပိုင်ရဲ့လူမျိုးရေးဘာသာရေးပဋိပက္ခသည်ပို့ပြီးတော့ဘာဖြစ်လဲ deadliest ပို့ပြီးတော့အဖြစ်အပြောင်းနဲ့သိကျန်ကျန်တမ်းဖို့ဖြစ်တယ်အိမ်မှာအိမ်မှာဖြစ်လိုက်ရင်တော့အများကြီးပဲတခါလဲဖြေတယ်မြန်မာနိုင်ငံမှာကတော့ထိတ်တိုက်တိုက်ပွဲဆိုတာကအဲ့လိုဂျုံကိုတိုက်တာတို့ပျောက်ကြားတိုက်နေစစ်ပွဲနဲ့တိုက်ကြတာတွေရှိပါတယ်ဆိုတော့စစ်တပ်ချင်းလည်းကွာပါတယ်အိမ်မှာသမ္မတဒုတတိယထက်မှလည်းကွာပါတယ်သူကဘာသာရေးလူမျိုးရေးကွဲပြားမှုကိုတိုင်တွယ်ဖို့လည်းကွာပါတယ်အိမ်မှာ
အဲ့ဒါဆိုရင်တစ်ဆက်တည်းပဲပြောမယ်ဆိုရင်ဒီအခုလက်ရှိဟိုသမ္မတမာကိုဂျူနီယာရဲ့အရှိပေါ့နော်ဒီသမ္မတဟိုရိုဒရီဂိုဒူတာဒီလက်ထက်မှာရောသူ့ရဲ့လူရက်တွေကိုရောဘယ်လိုပြောနိုင်မှာလဲ
သူ့ရဲ့လက်ထက်မှာမြန်မာနိုင်ငံသူ့ကိုဒူတာဒီကိုဒီဒီကနိုင်ငံရေးသိပ္ပံပြင်ရှင်တွေက populist politicians ဆိုသိရမှာသူကလားဒီမိုကရေစီရဲ့လူကြိုက်များတဲ့စကားတွေကိုပြောပြီးတော့လူလူသိရကြိုက်စကားတွေပြောပြီးတော့လူများစုထောက်ခံမှုရအောင်ယူခဲ့တဲ့လူလို့ဆိုပါတယ်ဆိုတော့ဆိုသရိုးနိုင်ငံမှာဒီမူရေးဆွဲပြဿနာသိပြီးထွက်လာတဲ့အခါမှာဒီကောင်တွေကတော့လုံးဝချမ်းသာပြီးအပြတ်ချမယ်ဆိုတာအဲ့ကိစ္စနှိမ့်နေတဲ့နေရာမှာလူဖွင့်ရေးချိုးဖောက်တယ်ကျူးလွန်တယ်လို့သူပြောဆိုဝေဖန်မှုတွေအများကြီးခံခဲ့ရပါတယ်သူရဲ့လက်ထက်မှာပေါ့လေအဲ့ဒါကြောင့်ဒီမိုကရေစီ grading အစင်တမ်းမှာနိုင်ငံတကာရဲ့သတ်မှတ်ချက်နိုင်ငံတကာဆို EIU ဆို Economist Intelligence Unit အဲ့ဟာသတ်မှတ်ချက်မှာကမ္ဘာနိုင်ငံ168နိုင်ငံရှိရတဲ့ဒူတာဒေးလက်ထက်မှာသူတို့အဆင့်ဟာ52 50ဒီကအောက်နာထိကျသွားခဲ့ပါတယ်သူတို့ဆိုတော့ဒူတာဒေးလက်ထက်မှာတော်တော်လေးအခြေအနေဆိုးခဲ့တယ်လို့ပြန်ပြောမှာဖြစ်ပါတယ
်အဲဆိုရင်အခုလက်ရှိဖိလစ်ပိုင်ရဲ့ဒီမိုကရေစီအဆင့်တန်းအောင
်အခုလက်ရှိမှာတော့နည်းနည်းပြန်တက်လာတယ်အဲ့ဒီ list ကိုကျွန်တော်ကြည့်တော့အခုခေါင်းဆောင်52ကနေ54နေရာကိုပြန်တက်လာတယ်လို့ပြောပါတယ်54နေရာမှာပြန်တက်လာပြီမဲ့လဲသူတို့ရဲ့ဒီမိုကရေစီကိုသူတို့သတ်မှတ်ကြတာကလားminimal democracy democracy ra ရွေးကောက်ပွဲကျင်းပပုံတစ်ခုတည်းကိုကြည့်ပြီးတော့ပြောလို့မရဘူး multi party ရှိရဟုတ်တယ်ဒါပေမဲ့လူတွေရဲ့ participation အဲ့ဒီပုံမှာဘယ်လောက်ရှိတယ်လဲလူတွေကိုဒီ democracy ကြောင့်ဘယ်လောက်ထိအကျိုးပြုနိုင်လဲအဲ့ဒါတွေကသိအရေးကြီးပါတခြားအဲ့လိုတက်တဲ့သူတို့ဟာပေါ့စံသတ်မှတ်တဲ့ criteria တွေအများကြီးရှိတယ်အဲ့ဒီအချိန်မှာ flipping ကတော့သိပြီးတော့အဲ့လိုပြစ်မိတဲ့နိုင်ငံတစ်ခုတော့မဟုတ်ဘူးနောက်ပြီးတော့သူတို့မှလူမျိုးရေးအဲဒီလိုနိုင်ငံရေးပဋိပက္ခတွေကမကြခဏဖြစ်နေတော့စီးပွားရေးဖုံဖြုံမှုကိုအထောက်အဟန့်ဒါသင်းဖြစ်စေမြန်မာနိုင်ငံမှာထုံနေကောင်းပါပဲမြန်မာနိုင်ငံမှာလည်းစီးပွားရေးဖုံဖြုံဖို့ဒီမိုကရေစီနဲ့ဖွင့်ပြီးရလုခဲ့တက်ပြီးတော့ပဋိပက္ခတွေဖြစ်လာတော့အခုလုံးပြန်ကျသွားတယ်ဆိုတော့ဖိလစ်ပိုင်မှာလည်းမကြခဏကြုံရပါတယ်ဒါပေမဲ့မြန်မာပြည်တော့မဆူဘူးသူတို့ကတော့
လက်ရှိမြန်မာနိုင်ငံရဲ့အခုအနေအထားပေါ့နော်အခုအခြေအနေတွေနဲ့ဖိလစ်ပိုင်ရဲ့ရည်တည်ချက်ဒီပေါ်မှာလည်းပြောပြပေးပါအောင်ဆရာ
ဖိလစ်ပိုင်ကလည်းကမ္ဘာကဒီမိုကရေစီနိုင်ငံတွေပြောသလိုပဲမြန်မာနိုင်ငံမှာလူရဲစဲကြံ့ကြုတ်တဲ့လူရက်တွေကိုသူတို့ချုပ်ချတယ်အနာသိန်းတွေကိုချုပ်ချတယ်ဆိုတာတော့မတွေ့ဘူးသူတို့ပြောတဲ့အထက်မှာဟို 2022 3လအဲအကြောင်းသားတွေကိုကျူးပေးကွန်မြတ်တာဗျာအဲ့ကိစ္စကတော့အပြင်းထန်သူကရေးပြီးတော့တင်ညာရဲထုတ်ပြီးတော့ဆုတ်ချတာကိုတွေ့ပါတယ်အဲ့လိုရဲဆက်တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့သူကအများတန်းဆုတ်ချပါတယ်သို့တော်လည်းပဲဒီဒီမိုကရေစီအတွက်မြန်မာစစ်ကောင်စီကိုဘယ်လိုဖိအားပေးပြီးတော့ဘယ်လိုလုပ်မယ်ဒဏ်ခတ်ပိတ်ဆို့မယ်ဆိုတော့နောက်နိုင်ငံဒီမိုကရေစီပြောနေသလိုအဲ့လိုလိုက်ပြောတာတော့မတွေ့ရပါဘူးဒါဖြစ်နိုင်တာတစ်ခုကလည်းအာရှန်တဲ့ကနိုင်ငံတွေကလည်းသူ့အလှည့်ဥက္ကဋ္ဌတာဝန်သူ့ဘုံရောက်လာမှပဲဒီပြည်ထနာကြီးကတိတ်ရှုပ်ထွေးတော့သူတို့ဘယ်လိုကင်တွယ်ရမယ်ဆိုတော့ပြင်းပြင်းထန်ထန်အရေးကြီးစဉ်းစားရတာဖြစ်ပါတယ်ဆိုတော့ဖိလစ်ပိုင်ကလည်းသူ့အလှည့်ဥက္ကဋ္ဌအလှည့်သူ့စီမရောက်သေးတဲ့အတွက်ကြောင့်ဖိတ်တော့လေသန်းမပြောင်းသေးဘူးလို့ဒီလိုက်ငါလိုက်ဆက်ဆံနေရလို့ပဲယူဆမှာဖြစ်ပါတယ်စစ်ကောင်စီနဲ့လည်းသူတို့ရင်းဒီဒါတန်ပန်ဆက်ဆံရေးရှိနေတာတွေ့ရပါတယ
်ဟုတ်ကဲ့ဆရာအခုလိုဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးများတင်ပါတယ်
ကျေးဇူးပါ